အမေရိကန်သမ္မတရွေးကောက်ပွဲမဲဆွေရန်မှာရုရှားနဲ့ပတ်သက်ဆက်နွယ်မှုရှိခဲ့ကြောင်းဆွဆွဲနေတဲ့သတင်းတွေဟာအတုယောင်နေတာဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကထပ်မံပြောဆိုလိုက်ပါတယ်
။ The Russia story is a total fabrication. It's just an excuse for the greatest loss.
ရုရှားနဲ့ပတ်သက်တဲ့ဆွေရသတင်းဟာလုံးဝလုံးချင်ဖန်တီးထားတာဖြစ်ပြီးအမေရိကန်နိုင်ငံရေးရာဇဝင်မှရှုံးကြီးရှုံးခဲ့တဲ့ပေါ်စင်ကြီးပြဖို့တသက်ပြောစရာမရှိရှာကြံပြောနေတဲ့ကိစ္စသာဖြစ်တဲ့အကြောင်းရုရှားရဲ့ဂျောင်းဝင်နှောက်ရှက်မှုတွေကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုကအထူးခုံတမာရီအဖွဲ့တစ်ဖွဲ့ဖွဲ့စည်းလိုက်တဲ့အကြောင်း Wall Street Journal ကရေးသားပြီးနိုင်ပိုင်းအကြာကြာသပတေးညကကျင်းပတဲ့ West Virginia ပြည်နယ်ကလူလူစုဝေးပွဲမှာ Donald Trump ကပြောဆိုလိုက်တာပါတကယ်ဆိုရင်အထူးစုံစမ်းစစ်ဆေးသူအနေနဲ့ပြန်ဖက်ဖြစ်သူ Democratic Party သမ္မတလောင်း Hillary Clinton ဖျက်ပစ်လိုက်တဲ့ email ပေါင်း 3,300 ကျောင်းကိုစုံစမ်းရမှာသာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်မက်ဆန်နာရှင်နေလူလာနေတဲ့ခေါင်းဆောင်မှုမျိုးဖြစ်မလာနိုင်အောင်မတမာရနီးနဲ့ကြိုးပမ်းနေတာအလုံးတွေရောတိုင်းပြည်နဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပါထိခိုက်စွာကရောက်တယ်လို့လည်းသမ္မတထရန့်ကပြောဆိုခဲ့တာပါရုရှားရေးအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနဲ့ဖွဲ့ကတော့ဒီမိုကရက်တစ်ပါတီသမ္မတလောင်းကလင်တန်ထိခိုက်နေတာစီမဲ့အချက်အလက်တွေရရှိထားတယ်လို့ဆိုတဲ့ရုရှားရှိနေတူးနဲ့သမ္မတထရန့်ရဲ့အကြံပေးပုဂ္ဂိုလ်တွေတားအကြီးဆုံးဖြစ်သူဒေါ်နယ်ဂျူနီယာတို့မက်ဆိုဝဲကာလာတွင်တွေ့ဆုံမှုကိုဖော်ထုတ်နိုင်အောင်ကြိုးပမ်းမဲ့အလားအလာတွေလည်းရှိနေပါတယ်တချိန်တည်းမှာပဲရုရှားရေးစုံစမ်းစစ်ဆေးမှုတွေကိုသမ္မတထရန့်ကတံပြန်မှုကျူးပန်းမှုတွေအရှိန်လျော့စေမယ်ဥပဒေချမ်းတရားကိုလည်းထက်လွတ်တော်ကိုယ်စားနှုတ်ကလွတ်တော်မှာတင်သွင်းလိုက်ပါတယ်ဥပဒေချမ်းထဲမှာတော့မမှန်မကန်ဆောင်မှုကိုကျိုးစည်းဝါရှာမှုကျမ်းမာရေးစိုးစိုးဝါအခြေအနေကြုံရတာဒါမှမဟုတ်တခြားခိုင်လုံတဲ့အကြောင်းတွေကလွဲလို့အထူးစုံစမ်းစစ်ဆေးမှုကိုသမ္မတကရာထူးအောင်မဖြုတ်နိုင်အောင်တားမြစ်ထားပါတယ်